ထိုင်းနိုင်ငံဝန်ကြီးချုပ်သစ်ဆရတသာဝီစင်ဟာကြံ့ကျင်ပွဲရှိတာကြောင့်အင်ဒိုနီးရှားနိုင်ငံမှာကျင်းပနေတဲ့အာဆီယံထိပ်သီးအစည်းအဝေးကိုတက်ရောက်မှာမဟုတ်ဘူးလို့ပြောပါတယ်။ထိုင်းဝန်ကြီးချုပ်နဲ့သူ့အစိုးရအဖွဲ့ဟာအင်္ဂါနေ့မှာထိုင်းပြည်မဟာဝဇီရလောင်ကောင်းနဲ့ပြည်သက်ရှိမောက်မှာကျန်းသစ်စာချိန်ဆိုပြီးဝန်ကြီးချုပ်ကပါလီမန်မှာအစိုးရအသစ်မူဝါဒမိန့်ခွန်းပြောကြားမှာပါ။မစ္စတာဆရတသာဝီစင်ကိုပါလီမန်ကဝန်ကြီးချုပ်ဖြစ်အရင်လကရွေးချယ်လိုက်ပြီးသူနဲ့သူ့အစိုးရအဖွဲ့ကိုဘရင်ကစနေနေ့ကလက်ခံကြောင်းကြေညာခဲ့တာဖြစ်ပါတယ်။ဝန်ကြီးချုပ်စာအမြဲတမ်းအတွင်းဝင်ဆရွန်ချလောင်ဆူဝန်ကအာဆီယံထိပ်သီးအစည်းအဝေးကိုတက်ရောက်မယ်လို့တာဝန်ရှိသူဦးကရိုက်တာသတင်းဌာနကိုပြောပါတယ်။ယခင်ပရယုအစိုးရလက်ထက်တုန်းကတော့ထိုင်းနိုင်ငံစစ်ကောင်စီနဲ့ထိတွေ့ဆက်ဆံရေးမူဝါဒကိုကျင့်သုံးပြီးထိုင်းနိုင်ငံရဲ့ဝန်ကြီးကမြန်မာနိုင်ငံကိုတွားရောက်ခဲ့ပါသေးတယ်။ဒေါ်ဆန်းစုကြည်နဲ့လည်းတွေ့ဆုံခဲ့ပါသေးတယ်။အဲဒီထိုင်းစိုးရလက်ထက်မှာပဲထိုင်းနိုင်ငံကဥစားပြီးလာအိုကမ္ဘောဒီးယားတို့နဲ့အတူစစ်ကောင်စီကိုပါဖိတ်ကြပြီးမြန်မာအရေးကိစ္စကိုအလို့သဘောဆွေးနွေးတာတွေလည်းလုပ်ခဲ့ပါတယ်။ဘာကြောင့်အပြစ်ဆိုရင်လည်း Mr. Thaksin ဝန်ကြီးချုပ်ဖြစ်နေတဲ့ကာလတွေမှာအဲ့ဒီတုန်းကအာဏာသိမ်းစစ်ဆိုရတဲ့ထိတွေ့ဆက်ဆံခဲ့ပါတယ်။အခုဖွေတိုင်းပါတီဦးဆောင်တဲ့ညွန်ပေါင်းစုကစစ်ကောင်စီနဲ့ပတ်သက်ပြီးဘလို့ဘူဝါဒကျင့်သုံးမလဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမပြောသေးပါဘူး။